နိုင်ဟန်တာခင်ဗျာအခုခဲ့တဲ့အပတ်တွင်းကပဲစီဖူးလို့ခေါ်တဲ့ဖယ်ရပီရောင်စုပေါ်ထွန်းရေးကော်မတီရဲ့အစည်းအဝေးတစ်ခုပြုလုပ်သွားတယ်လို့သိရပါတယ်ဒီအစည်းအဝေးရည်ရွယ်ချက်ကဘာလို့တာပါလဲခင်ဗျာ
ဟုတ်ကဲ့စီဖူးကိုကျွန်တော်တို့လိုမာလာ၄ရက်လေးမှစတင်ဖွဲ့ခဲ့တယ်အဲ့ဒီဖွဲ့ပြီးတဲ့နောက်မှာကျွန်တော်တို့ရဲ့လုပ်ငန်းစဉ်တွေရေးဆွဲချမှတ်ထားခြင်းမရှိသေးဘူးခင်ဗျာအဲ့ဒီအတွက်ကိုအခုကျွန်တော်တို့စီရေးလုပ်တဲ့ကာလမှာပေါ့နော်အဲ့ဒီစီဖူးရဲ့ဖွဲ့စည်းခြင်းနဲ့လူဝါဒသဘောထားဆိုင်ရာကြီးမြတ်ချက် manifesto ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကြည့်စစ်ပြီးတော့အတည်ပြုတယ်။ Now ဒီကဒီဖွဲ့စည်းပုံစံကိုကျွန်တော်တို့ကြံလိုက်ကြည့်စစ်ပြီးအတည်ပြုတယ်။အဲ့တော့ sub committee တွေရဲ့လုပ်ငန်းစဉ်တွေကိုကြည့်စစ်ပြီးတော့အတည်ပြုတယ်။ဒါတွေကအဓိကပါပဲ
။ committee မှာပေါ့လေဘယ်အဖွဲ့တွေများပါဝင်လဲခင်ဗျာ။ကျွန်တော်တို့ကြားတာ6ဖွဲ့လို့ကြားပါတယ်ဟုတ်ပါသလားခင်ဗျာ။ဒါထပ်တိုးလာတာများရှိပါသေးလားခင်ဗျာ
။ဟုတ်ကဲ့ဒီထပ်တိုးလာပါမှ6ဖွဲ့လေ။အရင်ကပထမဆုံးဒီနိုဘာလ၄ရက်နေ့မှာကျွန်တော်ဆက်ဖွဲ့တုန်းက CIO ကဖြစ်နေ CNU ကရင် PNPP ကရင်နေ CNF ကနော်နောက်ကျွန်တော်မွန်က NMSP ငါဖွဲ့ပဲပါဝင်နေတယ်အခုဒီဒုတိယကျင်းဒီစီးပွားမှာမှာ SSCP လေအရင်က SS အမြောက်ပိုင်းလို့ခေါ်နေတဲ့အဖွဲ့ပေါ့အဲ့ဒါပါဝင်လာတယ်အခုက6ဖွဲ့ဖြစ်တယ
်အခုဒီကော်မတီရဲ့လှုပ်ရှားမှုအနေနဲ့ပေါ့လေကျွန်တော်ကြားသိရသလောက်ဆိုလို့ရှိရင်တိုင်းရင်းသားညီလာခံကြီးတခုပေါ်ထွန်းလာဖို့အတွက်ဆောင်ရွက်နေတယ်လို့ကြားရပါတယ်အဲ့ဒါဟုတ်ပါသလားခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ယူရနေပါတယ်ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့ဖွဲ့စည်းထားတဲ့စီဖူးဆိုတာကကော်မတီအဆင့်မှာပဲဒါအရာကြီးသဘောဒီတပ်ပေါင်းစုသဘောလည်းမဟုတ်သေးပါဘူးအဲ့ဒါအဲ့ဒီအဆင့်ကနေပြီးတော့မှကျွန်တော်တို့တခြားဒီတိုင်းဒါအစုအဖွဲ့တွေဖြစ်တဲ့ NDF တို့ ENC တို့ UNDLA တို့နဲ့ဒီနိုင်စုပေါင်းပြီးတော့ပေါ့လေတိုင်းဒါများညီလာခံတစ်ခုကိုကျွန်တော်လုပ်ဖို့ရည်ရထားပါတယ
်တိုင်းဒါညီလာခံလို့နာမည်တက်ထားတဲ့အခါမှာအခုကျွန်တော်တို့ပြည်တွင်းမှာလည်းပြောနေဆိုနေကြတယ်ပေါ့လေဒုတိယအကြိမ်ပင်လုံညီလာခံဒါမှမဟုတ်27ရာစုပင်လုံညီလာခံလို့ပြောနေဆိုနေကြတဲ့ဒီအဲ့ညီလာခံတဲ့ရောသဘောတရားချင်းပေါ့လေရည်ရွယ်ချက်ချင်းကတူနေသလားကျွန်တော်နည်းနည်းရှင်းပြပါဦးခင်ဗျတ
ူနေပါလိမ့်မယ်ဘယ်လိုတူနေလဲဆိုတော့အဓိကဖွဲ့တဲ့ဒီကောင်စုပေါ်ထွန်းဖို့ပေါ့နော်အဲအဲ့ဒါကိုကျွန်တော်တို့ဥတည်တာချင်းကတော့တူပါတယ်စိုင်းသားအလုံးကိုကူစားပြည့်တဲ့နိုင်ငံရေးရအရှိဆုံးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပေါ်လာဖို့ကျွန်တော်တို့ဥတည်ထားပါတယ်ခင်ဗျာ
ဒီညီလာခံပေါ်ထွန်းလို့လာဖို့အတွက်ကိုဆောင်ရွက်တဲ့အခါမှာပေါ့လေပြည်ရင်းပြည်ပပေါ့လေညဉ့်ညံယူထားတဲ့အဖွဲ့တွေညဉ့်ညံမယူသေးတဲ့အဖွဲ့တွေပေါ့လေဆိုတော့ဒီလိုစုစည်းရမယ့်ဟာမှာတော်တော်လေးကိုကြုံတွေ့နိုင်တဲ့အခြေအနေတွေကအများကြီးရှိတယ်လေဆိုတော့အဲ့ဒီပေါ်တွေမှာရောဘယ်လိုစီမံချက်တွေနဲ့ဆောင်ရွက်မလဲရှင်းပြပါအောင်ခင်ဗျာ
ဒီလိုပါအခုကျွန်တော်လောက်မှာကတော့ဟုတ်ဥပမာပေါ့ပြည်တွင်းမှာလှုပ်ရှားနေတဲ့အဖွဲ့တွေနောက်အခုဒီမကြခင်ကရေကောက်ပွဲမှာပါဝင်နေတဲ့တိုင်းသားဖွဲ့တွေကိုကျွန်တော်တို့ထပ်မတက်ပါဘူးဒါကသူတို့အပိုင်းနဲ့သူတို့လုပ်ဝစီပေါ့နော်ကျွန်တော်တို့ကကျွန်တော်တို့စီစီနိုင်တဲ့အပိုင်းကနေပြီးတော့စီစီပြီးတော့လုပ်ဖို့ဖြစ်တယ
်โอเคတဲ့နောက်တစ်ခုကတော့သူဖွဲ့စည်းထားတဲ့စီဖူးကလက်နက်ကင်ဖွဲ့တွေဖြစ်ကြတဲ့အတွက်ကြောင့်အကယ်စစ်ဆိုးရနဲ့များတစုံတစ်ခုဖြစ်ခဲ့လို့ရှိရင်ပေါ့လေမဟာမိတ်အဖွဲ့အနေနဲ့လည်းဖွဲ့စည်းထားတယ်လို့ပြောနေဆိုနေပါတယ်ခင်ဗျအဲ့ဒါဟုတ်ပါသလားခင်ဗ
ျဟုတ်ကဲ့ဒါလည်းမှန်ပါတယ်ကျွန်တော်တို့အခုစီစီတာကကျွန်တော်တို့တက်ထားတယ်ဒီစီစီရအနေနဲ့ကျွန်တော်တို့ကိုမကြခင်မှာတိုက်လာမှုရှိမယ်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်တို့ကိုတစ်ဖွဲ့ဖွဲ့ကိုတိုက်လာလို့ရင်ကျွန်တော်တို့ကကျန်တဲ့အဖွဲ့တွေကတိုက်ကြိုက်လာတယ်လို့ပဲသဘောထားပြီးတော့မှတစ်ဖွဲ့နဲ့တစ်ဖွဲ့ပြန်လာကြည့်ပြီးပို့အဲ့လိုအစီအစဉ်ရှိပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်ပေါ့လေဒီစေစိုးရနဲ့ပတ်သက်ပြီးတော့ခုခံကာကွယ်ရေးနီလန်းပေါ့နီးပြူဟာတွေပေါ့လေပြီးခဲ့တဲ့အစည်းအဝေးမှာဆုံးဖြတ်ထားတာများရှိပါလားခင်ဗျဟ
ိုတက်ထားအဲအတိုင်းပေါ့ဆိုရင်နော်စီစီရကကျွန်တော်တို့ကိုခွဲနိုင်ဖို့အတွက်ကနိုင်ငံရေးရတိကျစီမီတိမီကန်လာလာမှုရှိလိမ့်မယ်လို့အဲ့ဒါကိုလည်းကျွန်တော်သက်တယ်တကယ်လို့ဒီလိုကန်လာလာမယ်ဆိုရင်ကျွန်တော်တို့ကတစ်ဖွဲ့ချင်းနေနဲ့မတူတဲ့စီဟုနေနဲ့ပဲတိကျဖို့ဒီတဲ့အမြင်ရှိတယ်ကျန်တဲ့ဒီစီရပိုင်းပေါ့လေကျွန်တော်အသေးစိတ်လျှောက်မှုတွေတော့ကျွန်တော်ပြောလို့မရပါဘူး
โอเคဦးနိုင်ဟန်တာခင်ဗျာအခုလိုရှင်းပြရတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့